တရုတ်ဆိုင်ရာအမေရိကန်သံမက်တစ်ဖြစ်အထက်လွှတ်တော်အမတ်ဟောင်းကိုဒေါ်နယ်ထရမ့်အဆိုပြုလိုက်ပါတယ်။တရုတ်နိုင်ငံဆိုင်ရာအမေရိကန်သံမက်ကြီးဖြစ်တာဝန်ပေးဖို့ဂျော်ဂျီယာပြည်နယ်အထက်လွှတ်တော်အမတ်ဟောင်းဒေးဗစ်ပါဒူးကိုအမေရိကန်ရွေးကောက်ခံသမ္မတထရမ့်ကရွေးချယ်လိုက်တာပါ။အမေရိကန်ပြည်ထောင်စုမှာဆေးဝါးနဲ့အစားအသောက်လုပ်ငန်းကြီးရဲ့အမှုဆောင်အရာရှိချုပ်ဟောင်းလည်းဖြစ်တဲ့ဒေးဗစ်ပါဒူးကိုတရုတ်သံမက်ကြီးခံမယ်လို့ထရမ့်ကကြေညာပြင်းနေမှာလူမှုကွန်ရက်ပေါ်မှာအသိပေးခဲ့ပါတယ်။အမေရိကန်ရဲ့တရုတ်ဆက်ဆံရေးပြန်လည်တည်ဆောက်ရမှာဒေးဗစ်ပါဒူးရဲ့တန်ဖိုးရှိတဲ့ကြွမ်းကျင်မှုတွေကအထောက်အကူပြင်မယ်လို့လည်းထရမ့်ကရေးသားခဲ့ပါသေးတယ်။သူသမ္မတတာဝန်ယူတာနဲ့တရုတ်ကသွင်းကုန်တွေပေါ်အခွန်တိုးကောက်မယ်လို့ထရမ့်ကကြေညာထားတာကြောင့်ထရမ့်ဆိုရသည့်တက်လာရင်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတင်မာမှုကနှစ်နိုင်ငံဆက်ဆံရေးမှာအဓိကဖူးထစ်ဖြစ်လာလိမ့်မယ်လို့လေ့လာသူတွေကတွက်ဆထားကြပါတယ်။2025ဇန်နဝါရီမှာဒုတိယကြိမ်သမ္မတတာဝန်ကိုထရမ့်ယူတဲ့အခါသူ့အစိုးရအဖွဲ့မှာတာဝန်ယူမဲ့သူတွေတဲ့ကိုအခုထက်ကရွေးချယ်ရထားနေတာဖြစ်ပါတယ်ခင်ဗျာ။